အောက်တိုဘာ6ရက်နေ့ကနေ17ရက်နေ့အထိလာအိုနိုင်ငံပြင်ချင်းမြို့တော်မှာကျင်းပမယ့်အာဆီယံထိပ်သီးနယ်ဆက်ဆက်ဆွေးနွေးပွဲတွေကိုစစ်ကောင်စီရဲ့နိုင်ငံခြားရေးဌာနအမြဲတမ်းအတွင်းဝင်ကိုဆီလွတ်မဲ့ပုံရှိနေပါတယ်။ဒါကြောင့်ဒီ3နှစ်အတွင်းမှာအာဆီယံထိပ်သီးအစည်းအဝေးကိုမြန်မာဘက်ကကိုယ်စားလှယ်ဆီလွတ်တာဖြစ်ပါလိမ့်မယ်။အထူးသဖြင့်လာအိုနိုင်ငံအလှည့်ကျတာဝန်ယူထားတဲ့အချိန်မှာမြန်မာနဲ့နီးနီးကပ်ကပ်အပြုသဘောဆက်ဆံပြီးပြုပြင်ပြောင်းလဲခြင်းနဲ့အရေးယောင်တွေရှိနေတယ်လို့မြန်မာနိုင်ငံရေးသုံးသပ်သူဦးဖေတန်းကပြောပါတယ်
။အာဆီယံဘယ်လိုလဲချင်းစပ်အလားတာအပြာမီတော့ကောင်းလာနိုင်ကြတော့စိတ်မရှိဘူးကိုပြည်ရဲ့ညီငယ်ရဲ့ကိုချင်းချင်းဆွေးနွေးပြီးမှရလာကောင်းပြီးရလာနိုင်တယ်ကိုလိုချင်တဲ့အချက်တွေကိုအပိုင်ခံစားတဲ့အခါမှာဆွေးနွေးပွဲဆိုရတယ်ရှိလာမှာမဟုတ်ဘူး
စစ်တပ်အာဏာသိမ်းပြီးတဲ့နောက်စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တက်ရောက်ခဲ့တဲ့ထိပ်သီးအစည်းအဝေးမှာမြန်မာနိုင်ငံဆိုင်ရာအာဆီယံဘုံသဘောတူညီချက်ရခဲ့ပေမဲ့စစ်ကောင်စီကအကောင့်ထဲမပေါ်တဲ့အတွက်နောက်ပိုင်းထိပ်သီးဆွေးနွေးပွဲတွေမှာအာဆီယံကမြန်မာခေါင်းဆောင်အဆင့်ကိုမဖိတ်ခဲ့ပါဘူးနိုင်ငံရေးနဲ့မပတ်သက်တဲ့ပုံမှန်အစိုးရတာဝန်ရှိသူတယောက်ကအာဆီယံဘက်ကအစ်စ်နှိပ်ဖိတ်ကြားခဲ့လို့ဒီစစ်ကောင်စီဘက်ကလည်းဆက်လွတ်တာမရှိခဲ့ပါဘူး။ဒါပေမဲ့လာအိုနိုင်ငံအာဆီယံအလှည့်ကျတာဝန်ယူပြီးတဲ့နောက်ဝင်ကြီးအဆင့်အစည်းအဝေးတစ်ခုကိုနိုင်ငံသားရေးဌာနအမြဲတမ်းအတွင်းဝင်ယာယီတာဝန်ယူထားသူဒေါ်မာလာတန်ထိုက်နောက်အမြဲတမ်းအတွင်းဝင်ဦးအောင်ကျော်မိုးတို့ကိုဆက်လွတ်တာတွေရှိခဲ့ပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုယ်တိုင်သဘောတူထားတဲ့အာဆီယံဘုံသဘောတူညီချက်၅ရပ်ကိုအခုချိန်ထိစစ်ကောင်စီကအကောင့်ထဲမပေါ်တဲ့အတွက်အာဆီယံအဖွဲ့အစည်းနဲ့စိတ်ပြတ်တဲ့အကြောင်းကိုလူသိရှင်ကြားပြောထားတာရှိပါတယ်ရှင်။